ိုင်းနိုင်ငံအနှံပြားကမြန်မာအလုပ်သမားတွေနေရပြည်ရင်ညှိနှိုင်းဆောင်ရွက်နေကြပြီမဲ့အလုပ်သမားတွေအလုပ်လက်မဲ့ဖြစ်ပြီးနေရပြည်ရင်အခက်ကြုံနေရတဲ့အခြေအနေကိုပြောပြပါမယ်။ကျမအေးမှာပါ။မြန်မာအလုပ်သမားတွေနေရပြည်နိုင်ရေးကိုထိုင်းနိုင်ငံကမြန်မာတိုင်းရုံးကညှိနှိုင်းပေးမှုတွေနဲ့မေလ22ရက်နေ့ကစတင်ဆောင်ရွက်ပေးနေပြီဖြစ်ပါတယ်။ဒါပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပြောင်းနိုင်ဖို့ကတော့မလွယ်ကူသေးပါဘူး။ထိုင်းဆိုရဘက်ကလည်းညမထွက်ရအမိန့်ကိုတက်တက်တို့ဖို့စီစဉ်ဆောင်ရွက်နေမှုတွေလုပ်နေတာကြောင့်ထိုင်းနိုင်ငံဒေသအသီးသီးကအလုလက်မဲ့ဖြစ်နေကြတဲ့မြန်မာတွေနေရပြန်ရေးခက်ခဲနေစေဖြစ်ကြောင်းရှေ့ပြောင်းလို့သမအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထိုင်းပြည်ရဲ့ဝန်ဌာနရဲ့ထိုင်းလူ့သမဝန်ဌာနရဲ့ကိုမြန်မာတာမတ်ကြီးဦးဆောင်တဲ့ဟိုဦးတလေအဖိုးရနေမှာသူကတရက်ကြောက်ပြီးမြစ်တဲ့ရက်ခံဆင်းနေတာ။အကြည့်ချင်းနေမှာအလုကမေးရလဲဟိုမရှိတော့ဘူး။ယာယီအလုတည်းရဲ့နန်းထားဆန်ရတဲ့လောက်သားဦးလေးချောချခံရတယ်။ပြီးရင်တက်ရုံအလုရုံငွေတွေလည်းဟိုစီးပွားရေးတွေလည်းပတ်နံကမရှိလို့ပိတ်သိမ်းလိုက်ကြတယ်။အဲ့ဒီအချိန်မျိုးမှာဒီလောက်သားတွေကသူတို့မှဝန်ကြီးမရှိတဲ့ဆရာရက်တိနံကမရှိတော့ဘူး။ဒါကြောင့်မလို့ဒီကလေးတွေရဲ့ထိုင်းနိုင်ငံတွေမှာပုံမှုစိုးရွားခက်ခဲတဲ့အခက်အခဲတွေကိုဖြေရှင်းဖို့ဆိုရင်သူတို့ပြန်ကြတဲ့ဆန္ဒတိုင်းနေရက်ကိုပြန်ကြည့်ချင်းတာအကောင်းဆုံးဆိုတော့ထောက်ပြလိုက်တဲ့ကြောင့်ဗမာပြည်ကဆိုသူတို့နိုင်ငံတော်အစိုးရရဲ့အသွင်တွေတက်ဖွဲ့တဲ့ကိုယ်ကျန်ရှေ့ကဦးဆောင်မှာဒီကားတွေကိုဟိုရှေ့ကဦးဆောင်ပြီးတွားရောက်ပို့ဆောင်ပေးပါမယ်ဆိုရင်ကသူကဒီအစီအစဉ်ကိုစကြတာ။ဟိုကဖြူရက်နဲ့ဆက်ပြီးရှင်းနေတယ်မယ်ဆက်ပြတ်ပြတ်ကိုနဲ့ဆက်ပြတ်တင်ထားမယ်ဆိုရင်တော့ဖြင်းဒီနှစ်နိုင်ငံယာယီသဘောတူညီထားတဲ့စီးပွားရေးတမ်းနဲ့ဒီကြားမှာတော့ဒီတမ်းကြောင်းနေကြလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဒီနေ့ကျွန်တော်တို့သိရတဲ့အနေထားအရထိုင်းနိုင်ငံကလည်းနောက်ထပ်ဘယ်လိုညမထွက်ရမလို့တက်တန်းတိုးဖို့အစီအစဉ်တွေပါထပ်မံရေးဆွဲနေကြပြီ။အတူပြုရမယ်ဆိုတော့ကျွန်တော်တို့ကနေရပြန်ရေးမြန်မာလုပ်သားအားလုံးရဲ့စံတာပြည့်ဝဖို့တော့လည်းနည်းဆောင်ဆန်းရအောင်မယ်လို့ထင်ပါတယ်
။ထိုင်းဆိုရကတော့ COVID-19 အရေးပေါ်ကာလမှာအလုပ်ရှင်အလုပ်သမားတွေလိုက်နိုင်ရမယ့်အမိန့်တွေကိုမေလ၈ရက်နေ့မှာထုတ်ပြန်ခဲ့ပြီးမဲ့အလုပ်လက်မဲ့တွေကနေ့စဉ်များလာတာကြောင့်ဒီအမိန့်တွေဟာလက်တွေ့ဖြစ်မလာဘူးလို့လည်းဥအောင်ကျော်ကပြောပါတယ်
။အစိုးရကထုတ်ပြန်လိုက်တဲ့အလုပ်တွေကိုရနာချင်းပိတ်သိမ်းခြင်းတော့တာဥရချောချခြင်းမပြုလို့ရအကြေးပြုလို့ခဲ့မိနေဆိုရင်ဒါမှပြန်လဲဖွင့်လို့ပြီးရဆိုတာလုံးလုံးလက်တွေ့မကြပါဘူးခင်ဗျာ။လုပ်ငန်းရှင်တွေကိုလည်းဒီကာယောဂနဲ့ပတ်ပြီးမှစီးပွားရေးတွေအများကြီးဟိုသူတို့သင်ကုန်ထုတ်ပုံတွေပုံမပို့လို့မရတဲ့အနေအထားမျိုးတွေဖြစ်လာတဲ့ခါမှာနေ့စဉ်ကျွန်တော်ကအလုပ်ရာကြီးရနာတာလုပ်ငန်းဥရချောချတဲ့အလုပ်ရုံပိတ်သိမ်းတဲ့နေ့စဉ်ဖြစ်လာတဲ့ခါမှာကျွန်တော်ဒုက္ခရောက်တဲ့လူဦးရေတနည်းတခြားတိုးပွားလာတဲ့အတွက်ကြောင့်တနင်္ဂနွေလုံးကိုပြန်နှံ့လာတဲ့ခါမှာဆိုရဘလောက်ပဲဥပဒေချမှတ်တဲ့ကြောနောက်အချမှတ်တဲ့ဥပဒေကိုလည်းထိုင်းနိုင်ငံတော်အစိုးရနေမှာတိတိကျကျဖွင့်ဆင်းလေးလာပြီးမှမင်းစီဆက်ရင်ဘာလို့ပိတ်ကြလဲအခုပြန်ဖွင့်နှံလို့လည်းသူလုံးလုံးမရနိုင်တဲ့အတွက်ကြောင့်ဒါတွေလက်တွေ့မကျဘူးလို့ကျွန်တော်ပြောချင်တ
ယ်မြန်မာတိုင်ရုံအနေနဲ့ကလည်းထိုင်းမှာရှိတဲ့ဝန်ထမ်းဥယျာဉ်နဲ့အလုပ်သမားတွေကိစ္စတွေကိုတက်နိုင်သမျှစီစဉ်ဆောင်ရွက်မှုတွေရှိနေပေမဲ့တနိုင်ငံလုံးမှာအခက်အခဲတွေကြုံနေရတဲ့အလုပ်သမားတွေရဲ့ပြဿနာရက်တိုင်းကိုတော့လက်လန်းမမီဖြစ်နေကြပါတယ်အယုဒ္ဓယာမြို့က electronic ပစ္စည်းထုတ်လုပ်ရေးစက်ရုံမှာအလုပ်လာလုပ်နေတဲ့ MOU လုပ်သားတွေဟာလည်းသူတို့စက်ရုံမှာအလုပ်ဖြုတ်ပစ်ခံရမှုတွေများလာတာကြောင့်နေရပြန်ဖို့ပဲစီစဉ်နေရကြောင်းအလုပ်ပြုတ်သွားတဲ့မြန်မာလုပ်သမားတို့ကလည်းပြောပြပါတယ
်ဟုတ်ကဲ့ကျွန်တော်လုံးမလုံးရတော့ဗျာအလုပ်ပြုတ်ပါကျွန်မတို့ဟောပြီးမှာ
ဟုတ်ကဲ့ပြန်ရမှာဗျာကျွန်တော်ဟောမြန်မာနိုင်ငံနေမှာကုမ္ပဏီကနေမှာကျွန်တော်မြန်မာနိုင်ငံကုမ္ပဏီကကျွန်တော်တို့ဒီဘက်ကိုလွှဲပေးတာပေါ့ဒီဘက်ကသစ်တာဝန်ခံခေါ်ရမှာပေါ့ဒီဘက်ကလည်းသူခေါ်တယ်ဟုတ်ကဲ့အဲ့ပုံစံတည်းမှာကျွန်တော်တို့ကိုလုံးပြုတ်လိုက်ပြီးဒီကူမှာစိတ်မကောင်းပါဘူးလို့ပြောပြထုတ်လိုက်တာလက်ကထိုးပေးတော့ကျွန်တော်ကိုယ်လည်းနားမလည်ဘူးတိုင်းထိုးပေးလိုက်တယ်အဲ့ဒါကလည်းကျွန်တော်လုံးပြုတ်လုံးပြုတ်ချင်တော့ပေါ့အပေါ်ကစိတ်မကောင်းဘူးပေါ့အဲ့လိုပဲပြောပြီးတော့လုံးပြုတ်ချင်တော့ဒီတော့ကျွန်တော်တို့ကတန်ရုံးကနေမှာဆင်းနေရတယ်ပြောနေဒီမှာတကယ်တကယ်ဟိုဖြစ်မနေပတ်စံနဲ့တကယ်လို့ရှိတဲ့နေရာတော့ဆက်နေနေဆိုပါဘူးပြောတာဆိုတော့တို့ပြန်လာကြတယ်အဲ့ဒါဆင်းနေရောက်ဖက်ကျွန်တော်ဒီတက်ရောက်နေပဲ
အခုဆိုရင်ဘန်ကောက်နဲ့အနီးတဝိုက်ကအလုလက်မဲ့ဖြစ်နေတဲ့မြန်မာတွေဟာမေလ22ရက်နေ့ကနေစတင်ပြီးနေရက်ကိုပြန်နိုင်ကြရတော့မှာပါအခုထိုင်းနိုင်ငံခရိုင်သီးသီးမှာရှိတဲ့မြန်မာလူသမားတွေအတွက်ကတော့နေမြေချက်ကျော်ပင်မရှိတဲ့ထိုင်းဆိုရရဲ့အမိန့်ကြောင့်နေရက်ပြန်ရေးအခက်ကြုံနေရဆဲရှိနေပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ